ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးဆေးမခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာရဲ့အကျိုးကျေးဇူးများတာနဲ့ဆေးလိပ်ဖြတ်နေအမျိုးမျိုးကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေဖြတ်ဖို့အနေထားအမျိုးမျိုးရှိနိုင်တာအတွက်ကြိုအထောက်အကူပြုနိုင်တာတွေကိုပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာရေ
အဲ့တော့ဆေးလိပ်ဖြတ်တဲ့ application တွေလုပ်တာလေကမ္ဘာ့ကျန်းမာရေးဖွယ်ရနေပြီးတော့အဲ့တော့ digital ကျွန်တော်ခေတ်ကြီးမှာအဲ့ဒီဥစ္စာတွေကိုဘလို့လုပ်မယ်ဘလို့ကူညီယူမယ်ဆိုတဲ့ဥစ္စာတွေကို website တို့နော် facebook တို့ဘာလို့မှတင်ထားတာလို့ရှိတယ်ဘာနဲ့ဆိုဆို tool kits ပေါ့ quitting tool kits ဆိုတာကမ္ဘာ့မှာရခွေးနေပြီးတော့တင်ထားတာရှိပါတယ်အဲ့ဒါမြေသူမဆိုအဲ့ဒီ internet ထဲမှာ google ထဲမှာရိုက်လိုက် quitting tool kits ဆိုရိုက်လိုက်လို့ရှိရင်သူကြပွင့်လာပါတယ်ပွင့်လို့ရှိရင်အဲ့ထဲမှာတခါတည်းမှာဖုန်းမှာဖြစ်ဖြစ်ဘာဖြစ်ဖြစ် application တွေမှာတော်တော်များတယ်ကွတ်တီတူတိခရကဘာတမိုင်ဖွဲ့လို့ရအလားတူပဲတခြားသောနိုင်ငံငါစေတက်ကသူတွေနိုင်ငံငါ institute တွေအများကြီးလည်းတွင်ထားကြတာတော်တော်များတယ်ဒီလူတွေတွေ့ဖို့လိုတဲ့ဥစ္စာကိုပဲဒီကုနဲ့သွားပြီးလုပ်နေကြမလို့အောင်ခရင်ကြတော့ဒီဥစ္စာလေးတွေဘာမှတိတ်ခက်ခက်ခဲတွေမဟုတ်ဘူးသုံးတန့်ရတာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဘလို့သုံးလို့ရလဲဆရာ
ဘလို့လုပ်ရမယ်ဘာလုပ်ရမယ်ဆိုတာ personalize item မှာသူပြောတဲ့အတိုင်းပဲဖြည့်သွားတာလို့ရှိရင်သူနဲ့စကားပြောရတယ် application နဲ့မှာပြန်ပြီးစကားပြောပေးမဲ့လူလည်းရှိတယ်အဲ့တည်းမှာကိုလုချင်တဲ့ခါလေသူခိုင်းတဲ့တိုင်းနဲ့ဖြည့်လိုက်လို့ရှိရင်ကိုလုချင်တဲ့ဥစ္စာတွေကိုတိုင်းနဲ့ဆွေးနွေးလို့ရတယ်အခုဆိုလို့ချင် application တွေ sling out မကောက်တော့ဘူးအများကြီးပဲဟိုတော့ကျွန်တော်အတွေ့အကြုံတွေတခုကကြတော့ Singapore မှာလွန်ခဲ့တဲ့ဆယ်နှစ်လောက်တည်းက I quit smoking လာတယ်နာမည်တော့နေတော့မေ့သွားပြီဟာဘလို့သူတို့ထားတဲ့ application ကကြတော့ခုနလိုပဲ register လုပ်ရတယ်အဲ့ဒီ act ကိုဝင်လိုက်ရတယ်ဒီကိုဖုန်းနဲ့ကနေတော့ account နဲ့ပြီးတော့ဝင်လိုက်ရတယ်ဝင်လိုက်ပြီးတော့သူကမေးခွန်းလေးတွေမေးတာတွေပါရှိတယ်အဲ့ဒါလေးပုံစံလေးတွေဖြည့်တယ်အဲ့ချိန်မှာကိုယ့်ရဲ့အမှုအကျင့်လေးတနည်းကိုပရလေးတောက်တယ်ဘယ်ချိန်တွေတောက်တယ်ဘာအဲ့ဒီမေးခွန်းလေးတွေရှိပါတယ်ဖြည့်ပြီးတော့အဲ့ဒါလေးတွေကိုဖြည့်ပြီးပြီဆိုလို့ရှိရင် तू ကနေပြီးတော့အဲ့ဒါကိုကြည့်ပြီးတော့ search လုပ်လိုက်ပြီးတော့ဒါဆိုရင်တော့ဒီလိုလူကိုဘယ်လိုဖြတ်ပေးရမယ်ဆိုတော့သူတို့ plan အခုဆွဲပေးတယ် तू အဲ့ဒီဥစ္စာနဲ့လှမ်းပြီးသတိပေးနေတာ तू တနည်းကိုဆေးလိကယ်ဖြတ်ပြီးလို့ तू commitment ပေးလိုက်ပြီးဒီနေ့ကစပြီးဖြတ်ပါပြီဆိုလို့ရှိရင်သူကိုလှမ်းလိုက်ပြီးတော့သတိပေးပြီးတော့ဆေးလိပ်ပြရလားဆိုမျိုးပေါ့လေ message ရှိရှိပို့တယ်မတော့ဖြစ်အောင်ပေါ့လေတော့ဖြစ်သွားမှကြောက်လို့သတိပေးတဲ့ပုံစံမျိုး
ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလို့အသုံးဝင်တာမျိုးကိုတွေ့ထားလဲဆရာကြီ
းလော့ထီအောင်ကောင်းနေသလိုချင်းအဲ့ဒီလူကတကယ်လူများဘလို့မှကိုကျွန်တော်တော့မနေနိုင်တော့ဘူးဆေးလိပ်ကတော့ချင်နေပြီချင်းချင်းတအားတနေကျွန်တော်တော့မှဖြစ်တော့မယ်ဆိုလို့ရှိရင်မင်းအခုဘယ်နှရောက်နေလဲအေးရောက်နေတဲ့နေရာရဲ့ဘယ်နာလဲဘယ်လောက်ဘယ်လားဘယ်လားမှာဆိုဘာဆိုင်ရှိတယ်ဒီအဲ့ဆိုင်ကိုသွားလိုက်အဲ့မှာနေကိုရင်းပက်ရှိတယ်ဒါမှမဟုတ်ချူရင်းဂမ်ရှိတယ်အဲ့ဒါမျိုးညွှန်ကြားလိုက်တယ်ဒါလိုအပ်မှာပေါ့လေအဲ့ဒါဆိုသွားလိုက်လို့ရှိရင်သူကဒီ quitting program ကိုဝင်ထားတဲ့လူတွေကဆိုချင်းစင်ကာပူအစိုးရကနေပြီးတော့ free လုပ်ပေးတယ်ပြောတယ်အဲ့ဒါမျိုးလုပ်လို့ချင်းသူခဏပန်းတက်တာဝါတယ်ပေါ့လေဒါတိတ်ဆိုးလွန်းလို့ရှိရင်သူကအဲ့ဒါမျိုးနေ့တိုင်းတနေ့ကိုဘယ်နဲ့ကျေလောင်လာမသိလို့မေးမိနေတာပေါ့လေအဲ့ဒါမျိုးကတပတ်ရှိလို့ရှိရင်တကပြန်ပြီးတော့ assess လုပ်တယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနေရာမှာဆက်လက်ဖြတ်မဲ့အနေအထားကရောတူနဲ့တူကွာတဲ့အနေအထားရှိလားဆရာကြီး
ဆီလိဖြတ်ဖို့တုံနေတဲ့လူတွေကိုမျိုးစား၄မျိုးတော့ဖွဲ့လို့ရတယ်နံပါတ်၁ဆိုတာဆီလိအနေအယုံသိနေပြီသူဆီလိဖြတ်တော့မယ်လို့ကြံရွယ်နေပြီเนาะဟောတကယ်တော့မဖြတ်သေးဘူးဒုတိယဆင်ကကြတော့ prepare လုပ်နေပြီ ready to quit ပေါ့ဆီလိဖြတ်တော့မယ်ဆိုပြီးတော့အစဉ်သင့်ဖြစ်နေတဲ့လူတွေရှိတယ်နံပါတ်၃ကကြတော့ဆီလိတကယ်ကိုပြတ်သွားဖြတ်တဲ့ action လုပ်နေပြီဖြတ်တဲ့နည်းတွေကိုကျင့်သုံးနေတဲ့လူတွေရှိတယ်နံပါတ်၄ကြတော့ဆီလိပြတ်ပြီးပြီပြန်မတော့ဖြစ်အောင်maintain လုပ်နေရတဲ့လူတွေဆိုတော့ဟိုအဆင့်လေးမျိုးတော့ခွဲလို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီပထမဖြတ်ဖို့စဉ်းစားကြံရနေတဲ့သူတွေအတွက်ဘယ်လိုအကြံပြုချင်လဲဆရာ
ဖိလိဖြတ်ချင်းအကျိုးကျေးဇူးတွေကိုပြောပြရမယ်ရလာနိုင်မဲ့အကျိုးကျေးဇူးတွေကိုစိတ်ပါလာအောင်သူတို့ဖို့အပြညာပေးတဲ့အပိုင်းနဲ့သူ့ကြတော့နည်းနည်းပထမဆုံး beginner ဆိုဖြစ်နေတော့စီးဝန်းရသေးတာပေါ့လေဟိုဖိလိနဲ့ပတ်သက်တဲ့ကျမရဲ့ပညာပေးတွေမကောင်းတဲ့ကြောင်းတွေဒါရေပညာပေးလို့ရှိရင်သူကအချိန်ချိန်မှာဖိလိဖြတ်ချင်းစိတ်ပေါက်လာမယ်ပေါ့လေအဲ့လိုရတယ်ဖိလိဖြစ်လို့ plan လုပ်ပြီးဆိုလဲအစင်ရောက်သွားပြီဆိုလို့ရှိရင်ကျွန်တော် counseling ကစပြီပေါ့လေနော်ပထမက तू ကမိမိကိုယ်ကိုမိယုံကြည်မှုရှိလောက်အောင်ပဲငါဆိလိဖြတ်မယ်ဆိလိပြတ်ချင်တယ်ဖြတ်လို့ရှိရင်အကျိုးကျေးဇူးရှိတယ်ဆိုတဲ့ဥစ္စာကိုနောက်တကဆိလိဖြတ်ချင်းကြောင့်ဖြစ်ပေါ်လာမဲ့ဒီရင်းထားတဲ့ဟာမျိုးဝေဒနာရှိတယ်အဲ့ဒါကိုငါပြောကြုံကြည်နေဘလို့ကြော်လွှမ်းမယ်ဆိုတဲ့စိတ်ဓာတ်ရအောင်အရင်ဆုံးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအခုတို့ဒီစိတ်ဓာတ်ယုံကြည်မှုခေါ်ကပိုင်ပိုင်နေနေရှိဖို့ကအရေးပါလာတာပေါ့ဆရာနော်
ဟုတ်ပါတယ်ခင်ဗျာအဲ့ဒါအဲ့ဒါမျိုးစိတ်ဓာတ်ကိုရပြီဆိုမှယုံကြည်မှုရပြီဆိုတဲ့ခါကျမှသူ့ကိုစိတ်လိုက်ဖြတ်ဖို့စပြီးတော့အစီအစဉ်လုပ်ရပါမယ်အဲ့ဒီခါမှာပထမဦးဆုံးအဆင့်၄ဆင့်နဲ့တွားတယ်အဲ့ဒါလည်းအဆင့်၄ဆင့်နဲ့တွားတယ်အဲ့တော့ပထမတစ်ကတော့ setting လုပ်ဖို့ပဲသူကဘယ်နေ့ငါစဖြတ်တော့မယ်ဆိုတာပြက်ကလေးမှသူကရေးလိုက်ငါဘယ်နေ့တော့ target date ပေးလိုက်မယ်ဆိုပြီးတော့ အကောင်းဆုံးတော့ဒီနေ့ဖြတ်ဖြတ်မယ်လို့စိတ်ခွင်ဒီနေ့ဖြတ်မယ်ဆိုလည်းရတယ်ဒါမှမဟုတ်ပြက်ကလေးနဲ့မှငါတို့ကတော်ပြီးကမွေးနေ့ကကြော်လို့ရှိရင်မွေးနေ့မှာနောက်ဆုံးငါတောက်မယ်အဝါတောက်ပြီးငါဘယ်နေ့ဖြတ်မယ်ဆိုလို့လုပ်ရှင်လည်းလုပ်ရတယ်အဲ့ဒါငါဘယ်နေ့ကစပြီးဆေးလေးဖြတ်တော့မယ်ဆိုတော့ set လုပ်ထားဘူးအဲ့နံပါတ်1ရေးကြည့်ပါလားအဲ့တော့ S လို့ဆိုတာ set ပေါ့လေနော် T S T ကြတော့ပါလားဆိုတော့ tell သူကကြေညာဟားမယ်ဟိုဒူရီရဲ့သဘောတရားကငါဆေးလေးဖြတ်တော့မယ်ဆိုတာမျိုးကိုတယောက်သေးနဲ့ group member နဲ့သူရဲ့မိဘအဖြစ်ဖြစ်မယ်အသားသမီးဖြစ်ဖြစ်မယ်ဒါမှမဟုတ်မျိုးသမီးဖြစ်ဖြစ်မယ်မိသားစုရှိမယ်တကယ်ချင်းလို့ဖြစ်ဖြစ်မယ်ကြေညာလဲဒီကဖြတ်တော့မယ်ကွာဆိုတာမျိုးကိုအာညာတီအောင်ပေါင်းနေတီအောင်ကြေညာလဲရတယ်အဲ့လိုကြေညာလဲမှသာလဲကိုယ့်ကိုသူချုပ်လိုက်တဲ့သဘောပဲညာတီထားပြီးဟာငါတော့ပြောထားပြီးအရှက်ပွဲခံလို့မဖြစ်ဘူ
းဟုတ်ကဲ့ဆရာဒီပထမနဲ့ဒုတိယဆင့် S နဲ့ D ပေါ့နော်ဖြတ်ဖို့ရက်သတ်မှတ်ထားတာနဲ့ထုတ်ပြောတာပြီးမှနောက်ထပ်ရောဆရာကြီ
းသူက anticipate ပေါ့လေဖြတ်လာလို့ရှိရင်ကျိုးဟောဖြစ်မဲ့အခက်အခဲတွေရှိတယ်ဘလို့အဲ့ဒီအခက်အခဲတွေရှိလဲစိန်ခေါင်းမှုတွေရှိလဲငါကျော်ရွားမယ်ဘလို့ကျော်ရွားမယ်ဆိုတာမျိုးကိုဒီချိန်မရရင်နောက်တစ်ချိန်ဘလို့ပြန်လို့မယ်ဆိုတာမျိုးကိုစိတ်ထဲကိုထားဖို့ရှိပါတယ်ထားရပါမယ်နော်နောက်တစ်ခါတော့ R ပေါ့လေ STAR R ကျတော့ remove ဆိုတော့ဘာလေးဖယ်ထားအောင်လဲဆိုရှင်သူနေတဲ့အိမ်ခန်းထဲမှာပဲဖြစ်ဖြစ်သူနေတဲ့အိမ်မှာပဲဖြစ်ဖြစ်ဆီလေးနဲ့ပတ်သက်တာတွေအကုန်လုံးဖယ်ရှားရမယ်ဘာမှထားရတော့ရခင်တော့တော့နေလို့ဆီလေးဘူးတွေဖယ်မယ်ဆီလေးပြာခွက်တွေဖယ်မယ်မြစ်ကြီးတွေပါလိုက်ဖယ်မယ်အကုန်ရှိသပြန်အကုန်ဆိုလဲကွန်အေးတွေပါလိုက်ဖယ်ထားမယ်ကွန်ဆာတော့ဆိုလို့ရှင်အဲ့လိုမျိုးပဲဖယ်ရှားထားဖို့ရည်ကြည်ပါတယ်အဲ့ဒီကလည်းမျိုးလုတ်ပြီးမှသာလေပထမဆုံးတော့ရမယ်အဆင့်ပေါ့လေနောက်အဆင့်ပွားရမယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ